ထိုင်းဆိုရကအထောက်ထားမဲ့တရားမဝင်နေထိုင်သူတွေကိုအလုံးလုံးခွင့်အထောက်ထားလက်မှတ်မှတ်ပုံတင်ခွင့်ပြုတဲ့ရက်နောက်ဆုံးရက်အဖြစ်နိုဝင်ဘာလ30ရက်နေ့ကိုသတ်မှတ်ပေးထားတဲ့အတွက်ဒီမြန်မာရွှေပြောင်းအလုံသမားတိန်းကနဲ့နဲ့ချီမှတ်ပုံတင်ကြတယ်လို့ရွှေပြောင်းအလုံသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်ဒီတဲ့တင်VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါရရှင်
။ထိုင်းဆိုရကကိုဗစ်ကပ်ဘေးကာလမှာအထောက်ထားမဲ့တွေကိုတရားဝင်နေထိုင်အလုပ်လုပ်ပိုင်ဖို့အတွက်အလုပ်လုပ်ခွင့်အထောက်ထားလက်မှတ်တွေကိုလုပ်ပေးခဲ့ရမှာနိုဝင်ဘာလ30ရက်နေ့ဟာအလုပ်သမားတွေမှတ်ပုံတင်ရမယ့်နောက်ဆုံးနေ့ဖြစ်ပါတယ်။ပြည်နယ်ခရိုင်တီးတီးကအလုပ်လုပ်ခွင့်တက်တန်းကုန်ဆုံးနေသူတွေနဲ့အထောက်ထားမဲ့မြန်မာတွေမှတ်ပုံတင်ကြတာလူကြီးတိန်းကနဲလောက်ရှိတယ်ဆိုပြီးရှေ့ပြောင်းလို့သမားအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
။တိန်းကနဲကတော့ရှိမှာပဲခင်ဗျ။ဒါကြောင့်တော့စမစာခွန်လူတွေတတစ်ခုမှတော့မဟုတ်ဟိုတောင်းနေရှိပြီးရှိတာဆိုတော့ခရိုင်နေလည်းအများကြီးလေတိုးတော့ခရိုင်နေမှာတော့အခြားခရိုင်နေတော့ကျွန်တော်ခရိုင်တော့မများဘူးဆိုတော့ဒီစမပရကန်တို့ကျွန်တော်တို့ချုံဘူးရီတို့ကျွန်တော်တို့ကံကောက်တို့လျောင်းတို့ကျွန်တော်စမစာခွန်တို့အဲ့လိုဒေတာတွေရတော့ဒါအများဆုံးခေါ်ယူရဒေတာတွေဖြစ်တယ်ဆိုတော့ကျွန်တော်ထင်ပါတယ်တိတ်နေရှိပြီးရှိမှာပါแล้วก็เจอเตียนมวนคู่วนได้ฮะที่นี่ตะโลดีแท้มาเซเว่นๆเนี่ยอกุญแจตอกนี่ได้ปุ๊กูเนี่ยได้ชื่อนี่แล้วสรุปโหเจอรู้ตี้อ่ะตะลอกก็တော့อกุญลุกได้เค้าเนี
่ยแม่ป่องกินโพสยีนต้วยหลูดิแท้มาท้ายมาชื่อนี่พี่ดาถอดท้าแม่เมม่าดิดามะกออกตุบาละเนี่ยนวินบาละอตวินมาเตียนมวนวนยောက်ลาได้เมม่าดิแลสยีนต้วยจ่าราชื่อได้สุบีอู้อ่องจอก็ပြောပြပါတယ်
အစိုးရကခွင့်ပြုထားတဲ့ဆိုတာနိုဝင်ဘာ30ရက်နေ့ထိပါဆိုတော့ကျွန်တော်တို့တွေလည်းတက်နိုင်တော့အသိပညာတွေပြီးရခဲ့ကြတော့တို့အဲ့အမိအောင်လုပ်ရမယ်အဲ့ဒါကိုတက်တဲ့နောက်ကျမှဆိုရင်လုံးဝမပုံတင်ခွင့်ရမှာမဟုတ်တော့ဘူးရတဲ့အခွင့်အရေးကိုအမြန်လောက်ကြဖို့ပြောသလိုဒီတွင်နေမှာခေါ်တင်လာတဲ့ပုဂ္ဂိုလ်တွေလည်းစင်မြူသားချင်းရတဲ့ဖြီးတယ်တို့30ရက်နေ့ကနောက်ဆုံးထားပြီးမပုံတင်စင်းတရမယ်အဲ့နောက်ပိုင်းမှာလုံးဝမရနိုင်ဘူးဆိုတော့စင်မြူသားချင်းတွေကလည်းအရောက်ခေါ်ပြီးရတဲ့လွတ်လာတဲ့ကလေးမလည်းတို့တက်ဆိုင်ရဆက်ရုံနေမှာကျင်းကြော်ပြီးမှစဉ်းစားပြီးလောက်လိုက်ကြတာကိုကျွန်တော်သိရပါတယ်ခင်ဗ
ျ။ထိုင်းဆိုရကလည်းလုံသားလိုအပ်ချက်ရှိနေတဲ့အတွက်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လုံသားတွေခေါ်ယူဖို့အတွက်စီစဉ်နေပေမဲ့ကိုဗစ်ကန့်သက်ချက်စီကံချက်တွေနဲ့ဝေကုန်ကြေးကျများနိုင်တဲ့အတွက်အလုပ်ရှင်အတော်များများကထိုင်းမှာရှိနေပြီးသားအထောက်ထားမဲ့တွေကိုအလုပ်ခန့်ကြတာများတယ်ဆိုပြီးအလုပ်သမားရေးဆောင်ရွက်နေသူတွေကဆိုပါတယ်ထိုင်းနိုင်ငံမှာမြန်မာရှိတဲ့အလို့သမားသုံးသပ်ထက်မနည်းရှိနေပြီးနေစဉ်နဲ့နေဆက်အသီးသီးကနေဝင်ရောက်လာနေတာကြောင့်တချို့လဲဖမ်းဆီးခံရတာတွေရှိနေပါတယ်2021ခုနှစ်နှစ်ဆောက်ကစပြီးနိုဝင်ဘာလကုန်ထိ17လတာကာလအတွင်းမှာအထောက်ထားမဲ့၄ကောင်းခွဲချက်မနည်းဖမ်းဆီးခံခဲ့ရပါတယ်ဒီထဲမှာမြန်မာကအများစုဖြစ်ပါတယ်အခုလိုမျိုးထိုင်းအစိုးရကအလုပ်လုပ်ခွင့်အထောက်ထားလက်မှတ်လုပ်ပေးမယ်ဆိုတာကြောင့်မြန်မာနိုင်ငံသားတွေဒီလပိုင်းအတွင်းမှာပဲတောင်းနဲ့ချီပြီးထိုင်းနိုင်ငံတဲကိုတရားမဝင်နိုင်ကြလေဝင်ရောက်လာကြတာလည်းဖြစ်ပါရဲ့ရှင်